အာဖရိကတိုက်ဒါဖော့ဒေသမှာဆရာဇုံမှုတွေအတွက်အလို့ရှိနေသူ၄ဦးကိုလွှဲပြောင်းပေးဖို့ The Hague Nursi နိုင်ငံတကာရာဇဝတ်မှုဆိုင်ရာတရားရုံး ICC ရဲ့အကျိုးဆောင်ရှိနေကဆူဒန်အစိုးရကိုတောင်းဆိုလိုက်ပါတယ်။ဆူဒန်ဟာအခုခါကင်းလွတ်ခွင့်ပေးထားမှုကိုဆန့်ကျင်ပြီးတရားမျှတမှုနဲ့တရားဥပဒေစိုးမိုးရေးနိုင်ငံတကာအသိုင်းအဝိုင်းရဲ့အမြဲတမ်းအဖွဲ့ဝင်ဖြစ်နေပါပြီ။ဆူဒန်အစိုးရကဖန်ဆီးထားတဲ့တန်တရားရှိသူတွေကို ICC ထံလွှဲပေးဖို့ဥပဒေရေးရာအတားအဆီးတစုံတရာမရှိတော့ဘူးလို့ ICC အကျိုးဆောင်ဖတ်တူဘန်ဆူဒါကကရသမကလူမျိုးရေးကောင်စီမှပြောကြားသွားတာဖြစ်ပါတယ်။အခုလောလောဆယ်မှာဒါဖော့ဆီယာဇုံမှုတန်တရားရှိသူတွေအနေနဲ့သူသဘောနဲ့သူလက်နက်ချအဖမ်းခံခဲ့သူအာလီကူရှာပ်တူရီကူသာ ICC လက်ထက်လွှဲပြောင်းပေးထားတာရှိပါသေးတယ်။တင်းတင်းချီကြမြင့်ခဲ့တဲ့ဒါဖော့သဘောနဲ့နဲ့ဆူဒန်အစိုးရရဲ့အကြဖြစ်ပွားခဲ့တဲ့ပဋိပက္ခကြောင့်လူပေါင်း3သိန်းကျော်သေဆုံးခဲ့ရပြီးနှစ်သန်းကျော်ဦးမဲ့အိမ်မဲ့ဖြစ်ခဲ့ရတဲ့အတွက်ဒီနေ့အထိအဆုံးမသတ်နိုင်သေးတဲ့လူမှုဒုက္ခတွေလည်းရှိနေဆဲဖြစ်ပါတယ်။